အာဖဂန်နစ္စတန်နိုင်ငံအစိုးရကကာတာနိုင်ငံမှာကျင်းပမယ့်တာလီဘန်နဲ့ဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်ဘူးလို့သမ္မတဟာမစ်ခါဇိုင်းကပြောဆိုလိုက်ပါတယ်။ဒီလိုငြိမ်းချမ်းရေးဆွေးနွေးပွဲမျိုးကိုအာဖဂန်ကဥဆောင်နိုင်မှသာလျှင်ပါဝင်တက်ရောက်မှာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုကတာလီဘန်နဲ့ဆွေးနွေးရေးအဆိုပြုထားတဲ့အပေါ်အာဖဂန်ကအမေရိကန်နဲ့နှစ်နိုင်ငံလုံခြုံရေးနဲ့ပတ်သက်ပြီးအငင်းပွားပွဲဖြစ်နေတာကြောင့်စစ်ဆက်ဆွေးနွေးဖို့ဆိုင်းငံ့လိုက်တာလို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုကငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးထုတ်ပြန်ချက်တွေနဲ့လှုပ်ရက်တွေကြားကွဲလွဲနေတယ်လို့အာဖဂန်မျိုးသားလုံခြုံရေးကောင်စီကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်။ဂျမနီနိုင်ငံကိုရောက်ရှိနေတဲ့သမ္မတဥဘာမားကတော့အာဖဂန်အစိုးရရဲ့တုံ့ပြန်ချက်ကိုသူမအံ့ဩဘူးလို့ဆိုပါတယ်။အာဖဂန်မျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်ဟာစိန်ခေါ်ကဲဆတ်မှုတွေရှိနေပေမဲ့လို့လည်းရှေ့ဆက်လှုပ်သွားနိုင်လိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်းသမ္မတဥဘာမားကပြောပါတယ်။ဆယ်စုနှစ်နဲ့ချီကြာခဲ့ပြီဖြစ်တဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးလုပ်ငန်းစဉ်တွေချမှတ်နိုင်ဖို့တွန်းအားပေးတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကတာလီဘန်တွေနဲ့ဒီသတင်းပတ်နှောင်းပိုင်းမှာတရားဝင်ဆေးဆက်ဆွေးနွေးတော့မှာဖြစ်ပါတယ်။ကာတာနိုင်ငံဒိုဟာမြို့မှာတာလီဘန်တွေကတရားဝင်ရုံးဖွင့်နေခဲ့ပြီးတဲ့နောက်အမေရိကန်ကဆွေးနွေးမဲ့အစီအစဉ်ကိုအင်္ဂါနေ့ကကြေညာလိုက်တာပါ။အမေရိကန်ကအခုလိုအာဖဂန်နစ္စတန်နိုင်ငံပြင်ပမှာစစ်သွေးကြွတွေနဲ့တရားဝင်တွေ့ဆုံမှုဆုံးဖြတ်စီစဉ်တာဟာအာဖဂန်အစိုးရရဲ့အခမ်းအနားကိုမှင်းမိန်တေးသိမ်အောင်လုပ်လိုက်တာပဲလို့အာဖဂန်အစိုးရကရှုမြင်ပါတယ်တဲ့။တာလီဘန်တွေကလည်းဟာမစ်ကာဇိုင်းအစိုးရနဲ့စကားမပြောလိုဘူးလို့ဆိုပါတယ်။ဒိုဟာရောက်တာလီဘန်ကိုယ်စားလှယ်အဖွဲ့ကအာဖဂန်အကြက်တဲကိုနိုင်ငံရေးအရသာအဖြေရှာလို့တယ်လို့ပြောဆိုပါတယ်။စစ်ဆက်ဆွေးနွေးကြတဲ့အခါအမေရိကန်ပြည်ထောင်စုဘက်ကအာဖဂန်ပြည်သူလူထုအကျိုးကိုစဉ်းစားပြီးသူတို့ရဲ့ရိုးသားမှုကိုပြသနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောပါတယ်ရှင်။